မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာပြည်သူလူထုရဲ့မဲဆန္ဒတွေနဲ့အညီရလတ်ထွက်လာတဲ့ရွေးကောက်ပွဲဖြစ်မှသာမြန်မာအစိုးရကပြုပြင်ပြောင်းလဲမှုကိုတကယ်လုပ်နေတယ်ဆိုတာနိုင်ငံတကာကလက်ခံနိုင်မှာဖြစ်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရအမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ကမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုသွားပါတယ်။ဒီသတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးပါပါရှင
်။အမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာပြည်ထောင်စုဝန်ကြီးဒူဘိုချုပ်ကြီးကိုကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးအစိုးရညီညွတ်ရေးဖွဲ့ဆောင်မှုအဖွဲ့ဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းတို့နဲ့ဒီကနေ့မှတရားစီတွေ့ဆုံခဲ့တာပါဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံစဉ်မှာရွေးကောက်ပွဲကိစ္စအပြစ်ခတ်ရစဲရေးကိစ္စတွေပေါ်အမေရိကန်ပြည်ထောင်စုရဲ့သဘောထားကိုရှင်းလင်းပြောဆိုသွားပါတယ်ရွေးကောက်ပွဲဟာလူထုလက်ခံနိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်မှသာမြန်မာအစိုးရကပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတာသိသာမှာဖြစ်တယ်လို့မစ္စတာဒန်နီယယ်ရက်ဆယ်ကဝန်ကြီးဦးအောင်မင်းကိုပြောဆိုသွားကြောင်းအဲ့ဒီတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာညီငယ်ရေးစင်တာ MPC ရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးမင်းစောဦးကပြောပါတယ်
။ဟောအဓိကတော့ဝန်ကြီးဦးအောင်မင်းတို့ဆောင်ရွက်နေတဲ့ဒီငြိမ်းချမ်းရေးအနေနဲ့ဒီအဆင့်ထိရောက်လာတဲ့အပေါ်မှာသူတို့အနေနဲ့အများကြီးအပြည့်မရှိတဲ့ဆိုတဲ့ဟာကိုသူဆက်ခါတော့လည်းပြောသွားပါတယ်။အဲသူတို့အနေနဲ့ကတော့ပေါ့နော်ဒီဟာကိုဒီလက်မှတ်ထိုးနိုင်တဲ့အဆင့်ထိဒီရအောင်လုပ်ပြီးတော့ဒီငြိမ်းချမ်းရေးကိုဆက်လုပ်သွားဖို့လို့သူတို့အနေနဲ့မျှော်လင့်နေဆိုတဲ့ကြောင့်ပြောသွားတယ်ပေါ့နော်။တော်တော် election ပေါ့ election ကတော့ဒီလက်ရှိအစိုးရရဲ့ပေါ့နော်ပြည်ရင်ပြောင်းလဲမှုတွေကိုဒီ election ကရေးချိန်တစ်ခုအနေနဲ့ဒါကိုပြောက်သွားပါမှာပါဆိုတဲ့သဘောကိုပြောသွားတယ်ဆိုလိုတဲ့ဟာတော့ဒီ election ကဒီလူလူလက်ခံနိုင်တဲ့အဲ့ဒါလူလူရဲ့တကယ်မဲဆန္ဒအော်ဒီနဲ့အမီပေါ့နော်ရလာထွက်လာတယ်ဆိုလို့ရှိရင်တော့ဒါကဒီပြည်ရင်ပြောင်းလဲမှုတွေကိုဆက်လက်ပြီးတော့လုပ်နေတယ်ဆိုတဲ့ပင်ကိတ္တကရဆောင်းမှာပေါ့နော်အဲ့ဒါဆိုတဲ့ဟာကိုလည်းဒါကိုလည်းပြောသွားပါ
ဝန်ကြီးဦးအောင်မင်းဘက်ကပြန်လည်ရှင်းပြခဲ့တာနဲ့ပတ်သက်လို့ဦးမင်းစောဦးပြောတာက
အစိုးရဘက်က agreement တစ်ခုဖြစ်လာပေါ့နော်တကူ MCO ပြီးသွားတဲ့အချိန်ဖြစ်လာအောင်ဆက်လာဘယ်လိုမျိုးညှိနှိုင်းခဲ့ရဆိုတဲ့ဟာလည်းရှင်းပြတယ်။နောက်ပြီးတော့အခုကြံနေတာဖြစ်တယ်ဟလားအဖွဲ့အလုံးပါမှလက်မှတ်ထိုးရည်တမ်းမှုဘယ်လိုနီးလန်းရှာမလဲဆိုတဲ့နီးလန်းမှာအစိုးရအနေနဲ့ကတော့အားလုံးပါဝင်ရေးဆိုတဲ့ဘူးမဖြစ်ပေဘူး။ဘယ်အဖွဲ့တွေကဘယ်လိုအစ်မဘယ်လိုပါမလဲဆိုတာကတော့ဟလားနီးလန်းနဲ့ရှာပြီးလို့ပါတယ်ဆိုတဲ့ဟာဒီလိုရှင်းပြပါပ
ါလက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာစက်တင်ဘာလ3ရက်ကနေ5ရက်နေ့ထိသူ့ရဲ့3ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းရွေးကောက်ပွဲကိစ္စအပြစ်ရငင်းငင်းရေးကိစ္စနဲ့လူအခွင့်ရေးအခြေအနေတွေကိုမြန်မာအာဏာပိုင်တွေနဲ့ရောနိုင်ငံရေးတကြွလှုပ်ရှားသူတွေနဲ့ပါတွေ့ဆုံဆွေးနွေးသွားမယ်လို့သိရပါတယ်အခုလိုနိုင်ငံတကာအကြီးအကဲတွေကမြန်မာအစိုးရကိုလာရောက်တိုက်တွန်းဆွေးနွေးပေမဲ့လည်းမြန်မာအစိုးရကိုယ်တိုင်ကအပြောင်းလဲတွေကိုဖော်ဆောင်တာအားနည်းနေသေးတယ်လို့Gender Equality Network ရဲ့တာဝန်ရှိသူတူဖြစ်တဲ့မမ်းမေစပယ်ဖြူကသုံးသပ်ပြောဆိုပါတယ
်။ကျမတို့နိုင်ငံရဲ့လက်ရှိအခြေအနေကဘယ်လိုဖြစ်နေလဲဆိုတော့ဟိုနိုင်ငံတကာကတော့ဖြစ်တဲ့အရာတွေအဦးစားပေးတဲ့အရာတွေပေါ့နော်။တိုက်တွန်းတာတွေကတော့လုပ်နေကြတာပါပဲ။ဒါမှလည်းခက်တာကအဲ့ဒီအကြံပြုတိုက်တွန်းချက်တွေကတိတ်ကြီးတိုးလို့မပေါက်ဘူးလို့ကျမတို့ကတော့အဲ့လိုမြင်တာပါပဲ။အခုဒီတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စိတ်သဘောတူစာတုတ်တူပေါ့နော်။ပြီးတော့ဒီကျမတို့မျိုးစာဥပဒေလို့ခေါ်တဲ့အဲကိစ္စတို့မှာဆိုရင်လည်းအမေရိကန်တန်ရုံအနေနဲ့ရောအမေရိကန်နိုင်ငံအစိုးရအနေနဲ့ရောကျမတို့အစိုးရကိုတိုက်တွန်းတာတွေနိုင်ငံတော်များများကတော့ဖြစ်တဲ့ဟာတွေကိုသူတို့တိုက်တွန်းအားပေးနေတာပဲဒါပေမဲ့အခုချိန်ထိကတော့ကျမတို့မျှော်လင့်ချက်ဝေးနေသေးပဲပေါ့နော
်အမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာနေပြည်တော်အပြန်အညာပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်အခြားသောအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့စက်တင်ဘာလ9ရက်နေ့မှာတရားတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ